NLD ပါတီရဲ့ဥပဒေအကြံပေးတရားလွတ်တော်ရှင်နေဦးကိုနေကိုလှုပ်ကြံတက်ဖြတ်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တံပြားရှိသူ၃ရဲကအောင်ဝင်းထွန်းကိုကြက်သိန်း900ရန်ခံဝင်ကြီးနဲ့အာမခံပေးလိုက်ပါတယ်ဒါဟာတရားဥပဒေကြောင့်အရာအာမခံပေးတာဖြစ်ပေမဲ့ဒီမှုမှာအရေးပါသူတယောက်ကိုအာမခံပေးလိုက်တဲ့ပုံမှာတော့တရားလူတွေဘက်ကမေးခွန်းထုတ်နေကြပါတယ်အပြေဆုံးကိုဗီဒီယိုမြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြမှာပါရှင
်တရားလူတော်ရှိနေဥက္ကုဏီလောက်ကျန်တက်ပြတ်မှုမှာအဓိကကျူးလွန်သူအဖြစ်စွပ်စဲခံထားရတဲ့ကြည်လင်းအပြင်ပူပေါင်းကျန်စီသူတွေအဖြစ်အာဏာပိုင်တွေကတရားရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇီယာဖြိုးရဲ့အမှုအတွေ့တပ်တွေတွေဖြစ်ကြတဲ့လေစိတ်ကလုံခြုံရေးဝန်ထမ်းတွေအငားရမောင်းတွေနဲ့ကိုအောင်စိုးတို့ကိုအင်းစင်မြောက်ပိုင်းခရင်တရားရုံးမှာတည်နေကြားနာဆင်းသိခဲ့တာပါပြစ်မှုကျူးလွန်သူတွေလူမျိုးရေးအကူအညီပေးခဲ့မှုပုံမှန်132နဲ့ဆွဲထက်တင်ခံထားရတဲ့အောင်ဝင်းထွန်းကိုရခိုင်မြို့မြောက်ပိုင်းခရင်တရားရုံးကဒီကနေ့မနေ့ပိုင်းမှာပဲ7,500ခံဝင်ကလေးနဲ့အာမခံပေးပြီးပြန်လွတ်စေခဲ့တာပါတရားဥပဒေအကြောင်းအရအာမခံပေးခွင့်ရှိလို့ပေးလိုက်တာဖြစ်ပေမဲ့လည်းတရားရုံးဘက်ကအမှုတော်အမှုလားအပေါ်ထည့်သွင်းစဉ်းစားစရာတွေရှိနေသေးတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှိနေဦးနီလာက VOA ကိုပြောပါရစေ
။အမကဘေးရခါမှာအမကဘေးဘေးခွင့်ရှိတယ်ဆိုပြီးအမကဘေးဘူးတက်တယ်မဟုတ်ပါဘူး။ဒီဘဝကျွန်တော်ပြန်လဲစဉ်းစားမယ့်ကိစ္စတွေရှိပါတယ်။ဒီကအပြည့်အချက်၃ချက်ကိုပဲကျွန်တော်ပြောချင်ပါတယ်။ပထမချက်ကဥပဒေအမကဘေးကဘေးနိုင်နေဖြစ်မှုဖြစ်သလား။ဒုတိယချက်ကတော့ဒီအခါသတိတိချောင်မလား။နံပါတ်၃ချက်ကတော့ဒီအခါသတိရအောင်ဒုမောပါလို့ရှင်ဖြတ်ကြည့်နိုင်သလားဆိုတဲ့အချက်တုံးချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်။အဲလိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေကထန်ကျရာကအမှန်ကပြီးနေတဲ့ပုံမှန်ဆိုတာမှန်ပါတယ်။ဖြတ်ပြီးကြည့်ချက်နိုင်မယ့်အနေအထားဟုတ်တယ်မဟုတ်တယ်ဆိုတဲ့ကိစ္စလည်းလုံးလုံးတဲ့ခါဝင်ရှိမယ်ဆိုလို့ရှိရင်ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောရမှာဖြစ်ပါတယ်။အဲဒီအချက်တွေသတိအားလုံးဖြတ်ကြည့်နိုင်လားဖြတ်ကြည့်နိုင်မလားဆိုတဲ့ကိစ္စအတော့ကျွန်တော်အနေနဲ့ဟိုကျွန်တော်တို့ကသတိနဲ့ကြည့်ရမယ့်အခြေအနေလို့ထူးရှိပါတယ်။
အခုအမခင်ရရှိသွားတဲ့အောင်ဝင်းထွန်းဟာဥက္ကုဏီလောက်ကျန်တက်ပြတ်မှုမှာအဓိကအလိုရှိနေတဲ့တရားခံပြေးအောင်ဝင်းခိုင်နဲ့ညေကိုတော်နေသူဖြစ်နေရာကြောင့်လဲအခုလိုအမခင်ပေးလိုက်ခြင်းအပြင်သူတို့အချင်းချင်းဆက်သွယ်မှုတွေရှိကောင်းရှိလာနိုင်တယ်လို့လဲဦးလီလာကပြောပါတယ
်သူတို့ရှိချင်းညေကိုရေပဲဗျာညေကိုရေပဲဒီကြားထဲမှာဒီကြားထဲမှာတယောက်လွတ်လာပြီဆိုလို့ရှိရင်သူတို့ဘာတွေဆက်ဆောင်ရမလဲဆိုတဲ့ကိစ္စတော့ကျွန်တော်စဉ်းစားကြရချင်ဖြစ်ပါတယ်ကျွန်တော်အနေနဲ့အဝင်းခိုင်နဲ့သူတို့ဆက်တယ်လားမဆက်တယ်လားဆိုတဲ့ကိစ္စကတော့အဝင်းခိုင်တည့်ရှိတာမရှိလားဒါမို့ရင်သူတို့ကကျွန်တော်ဗမာနေရာထဲမှာရှိတာမရှိတလားအတရှိတဲ့အချက်တွေကတော့ကျွန်တော်ကြိုတင်ပြီးတော့စဉ်းစားလို့မရတဲ့အခြေအနေရှိတာကိုတွေ့ရပါတယ
်ရှေ့တွင်ဥက္ကုဏီတည်ဆုံးတာတနစ်ကျော်ရှိလာတဲ့အခြေအထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတာဆွဆွဲခံထားရတဲ့အဝင်းခိုင်ကလေးအထိလွတ်မြောက်နေသေးတာပဲကြောင့်ဒီအမှုအပေါ်အားမလို့အားမရဖြစ်မှုတွေတရားစီရင်ရေးစနစ်အပေါ်မကျေနပ်မှုတွေလည်းထွက်ပေါ်နေရပါအခုအချိန်ထိအဝင်းခိုင်ကိုဖမ်းမမိနိုင်သေးတဲ့အပေါ်ရှေ့နေဦးလီလာကသူ့ရဲ့သဘောထားကိုအခုလိုတုံ့တက်ပြပါတယ
်ကျွန်တော်တော့အဝင်းခိုင်လူမြောင်နေတဲ့အဝင်းခိုင်ကတိတ်ဆိတ်ချရှိနေလို့ကျွန်တော်ထင်ပါတယ်အဲဒါပေမဲ့သူ့ကိုဖမ်းဆီးရရှိမှုနဲ့ပတ်သက်လို့ကတော့ပြည်သူ့ရဲတပ်ဖွဲ့နဲ့ပါတယ်ဒီမှာနေကရဲတပ်ဖွဲ့နဲ့တက်ဆိုင်ရာဆောင်းလိုင်းရဲ့ဖွဲ့တွေကနေပြီးသူ့ရဲ့ဖမ်းမယ်ဆိုလို့ရှိရင်အားမိနိုင်တဲ့ချေမျိုးရှိတယ်လို့ကျွန်တော်ထင်ပါတယ်
ရှိနေဥက္ကုဏီလောက်ကျန်တက်ပြတ်မှုမှာပါဝင်တဲ့ကြည်လင်းအပါအဝင်တန်တရားရှိသူ၃ဦးကိုအပတ်စဉ်တောက်ကြနေတိုင်းရန်ကုန်မြို့မြောက်ပိုင်းခရင်တရားရုံးမှာရုံးထုတ်စစ်ဆေးနေလာတာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာဒီတစ်ပတ်ကစပြီးစာပါပရီတောက်ကြနေရတဲ့စစ်ဆေးသွားမှလည်းဖြစ်ပါရခင်ဗျာ